Mai,
chào nó khi mau
xuống bà. Ok, con vậy lo. Chào lo.
Ok, Mai, ní có mà rồi khám nhạc. À, tăng lấy con chào bà rồi khám nhạc. Mai, phải gì bà bà mà lê à tông giới cháu biến xin bố. Mà rồi lâm hát đi cao khăn này ra. Bà lâu mía yà bì lạ khám
nhạc. Ê là hồ, nó xuống bà lâu yà bì lạ xa mà mía điều. Tóc chà nì yàn gồm xin mẹ. Ê là chà mà bè mía mà lạ lù. Để đoán gì nó xin nì à rồ bà hô mà bè xin mà bà bè. Mà rồi
chì bè mà တော်တော်တော့ရနေတယ်လို့ကျွန်တော်ကြားရတယ်လीတော်တော်တော့လူလူကလည်းတက်တက်ကြွကြွရှိပါတယ်ထောက်ခံကြပါတယ်โอเคမင်းလားဆက်ရှိရနေကမန္တလေးမှာအမပြောခဲ့တဲ့စကားဟာဖွဲ့စည်းပုံဥပဒေနဲ့ကိုင်းညီခြင်းမရှိဘူးလို့ရွေးကောက်ပွဲကော်မရှင်ကသတိပေးတဲ့စာနဲ့ပတ်သက်ပြီးအမတို့အဖွဲ့ချုပ်ကတရားဝင်တုံ့ပြန်လာတော့ကျွန်တော်သိပါတယ်ခင်ဗျအဲ့ဒီလိုကော်မရှင်ကအမထံကိုစာပို့တဲ့အဓိပ္ပာယ်ကိုအမဟော
ုံးမဟုတ်ဘူးလို့ထင်တယ်လေဒီလိုပဲယူဆလို့ဒီလိုပဲကြီးညာချက်ထဲမှာထည့်ထားပြီးပါပြီအဲ့ဒီတိုင်းမှာလည်းထင်တာပေါ့ဒါကော်မရှင်ရဲ့အလို့မဟုတ်ပါဘူးဒီလိုစာရေးဖို့ဟာ
ဟုတ်ကဲ့ပါတီတွေကိုမြေခွက်နဲ့ကားပါမစ်တွေပေးဖို့မေလ22ရက်နေ့ကရွေးကောက်ပွဲကော်မရှင်ကနေနိုင်ငံတော်သမ္မတထံတင်ပြတဲ့ကိစ္စကိုဘယ်လိုသုံးသပ်ပါသလဲခင်ဗျာ
မော်ရယ်ပါတီရဲ့လက်ခံမှာမဟုတ်ပါဘူ
းဘာကြောင့်လဲ
တခြားပါတီတွေလည်းသူတို့အမြင်နဲ့သူတို့ရှိမှာပေါ့မော်ရယ်ပါတီကအစကတည်းကဟိုပြည်သူရဲ့ထောက်ခံမှုနဲ့ပဲရပ်တည်ခဲ့တာပါနောက်ပြီးတော့လည်းဒီလိုကားပါမစ်တွေဒီမြေခွက်တွေပါတယ်ဒီလိုအချိန်မှလည်းမလူကျင်ပါဘူးအခုပြည်သူများစုကဆိုလို့ရှိရင်သူတို့ရဲ့လေယာဉ်မြေလေးတွေရရှိရေးအတွက်ရုန်းကန်နေရတဲ့အချိန်မှာဟိုမတို့ပါတီအနေနဲ့ဒီလိုမြေခွက်တွေလည်းအလကားမယူချင်ပါဘူးကားပါမစ်တွေလည်းမလိုပါဘူးမတို့ဟိုဖွဲ့ဝင်တွေကရုန်းကန်ခဲ့ရတယ်ကြားပါပြီ
ဟုတ်ကဲ့ဒါပေမဲ့တချို့ကပြောကြတာကအမတို့ဟိုပါတီကြီးတွေကပေါ့လေငွေကြေးတက်နိုင်တဲ့အတွက်မလိုပေမဲ့သူတို့ပါတီလေးတဲ့အတွက်လိုတယ်လို့ပြောတယ်ဒါပေမဲ့အမ88ကိုပဲပြန်ကြည့်ရင်ပါတီတွေကအဲ့လိုဟိုဓာတ်စီတို့တယ်လီဖုန်းတို့ပေးတဲ့အချိန်မှာအလူရဲ့ရှောက်ထားတယ်ရှိတယ်နောက်ပြီးတချို့နိုင်ငံကြီးပါတီတွေကပတ်စံရှိတာမရှိတာနဲ့မဆိုင်ဘူးနိုင်ငံကြီးရည်တည်ချက်ကိုဒီလိုအသင်းအဖွဲ့တစ်ခုရှိရာအစိုးရထံကဖြစ်စေအကူအညီမြူတင်ဘူးလို့မြင်တယ်ခင်ဗျအဲ့ဒါအမဘလို့ပြောနိုင်မလဲ
မလားတော့မယူချင်ဘူးနေမအားအတွက်မယူသင့်ဘူးလို့ထင်လို့မယူတာပါ။နောက်ပြီးတော့ပါတီကြီးတွေကတော့ဝင်ရေးကြေးတောင့်တင်းနေဆိုလုံးဝမဟုတ်ပါဘူး။ဒါကုကမောင်ဆိုးရဲလည်းသိမှာပါ။မအားမျိုးသားကြည့်မှုရှိဖွဲ့ချုပ်ကတစ်ချိန်လုံးရုန်းကန်ခဲ့ရတာပါ။ဒီတုန်းကမှဝင်ရေးကြေးတောင့်တင်းတဲ့အဖွဲ့မဟုတ်ပါဘူး။အခုဆိုလို့ရှိရင်လည်းမအားကနေပြီးတော့ရုန်းအစ်စ်ပြန်ဆောက်ဖို့လုပ်တယ်။ဒီလိုလုပ်တဲ့နေရာမှာလည်းပြည်သူရဲ့ထောက်ခံမှုပြည်သူရှေ့ကအလူခံပြီးလုပ်နေတာပါပဲ။အဲ့ဒါကိုလည်းတကြွဝင်ပေါ့နော်။ကြော်ညာပြီးတော့လည်းလုပ်တယ်။ဥပဒေပေါင်းတွင်းကလည်းတိတိကျကျရှိနေအောင်လို့လုပ်ပါတယ်ဒီလိုပဲပြည်သူအားကိုးရမှာပဲဒီဟာလည်းဘာမှအပေါ်မဟုတ်ပါဘူးကိုကမောင်ဆွေးလဲမတို့ယုံကိုရောက်ဖူးတာပဲမတို့ယုံချုပ်ကဘယ်လိုပုံစံလဲဆိုတာသိတာပဲဒီလိုယုံနေပေါ်တာတစ်ခါအောက်ဆောက်ခံကိုကာပြီးတော့ယုံလေးလုတ်ထားတာပါအဲ့ဒီလိုယုံနဲ့မတို့ရှင်းတန်းခဲ့တာဟာအနှစ်30နီးပါးပါပဲအခုတော့ဟိုပြီးတော့ပါတီအလုပ်တွေကလည်းများလာတဲ့အခါကျတော့ပိုတောင်းတော့တင်းတင်းကြပ်ကြပ်မှာဖြစ်အောင်လို့လုပ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဒါပြန်ပြီးတော့ဆောက်ဖို့လုပ်ရပါဒါပေမဲ့မတို့ဘာမှဟိုကိုလိုအပ်ထားတဲ့ပို့ပြီးတော့လည်းမလိုချင်ပါဘူ
းဟုတ်ကဲ့ခင်ဗျရန်ကုန်မှာရှိတဲ့ UNICEF အဖွဲ့ကရုံးကန်းငှားကတလကိုဒေါ်လာ6000နီးပါးသုံးနေပြီး WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတလဒေါ်လာ8000နီးပါးသုံးဆွဲနေတာကိုအမတ်ဘလို့မြင်ပါသလဲခင်ဗျအ
သိညာတယ်လို့မြင်တာပေါ့ဒါအင်မတန်များပါလေဒီပိုက်ဆံတွေကတော့
ဟုတ်ကဲ့ဒီအဖွဲ့အစည်းတွေအနေနဲ့ဘယ်လိုငှားရမ်းသင့်တယ်လို့အမတ်ယူဆပါသလဲခင်ဗျ
တော်ရုံကရုံလက်ကပဲပေးတင်တယ်လို့ထင်တယ်ဒါပေမဲ့လည်းကိုကမောင်ဆွေကဒါညတောင်ပေးရမယ်ဆိုလို့ရှိလို့ရှိရင်တော့အိမ်လာကကြီးအကျန်းပြက်တာပဲခုဒီနိုင်ငံမှာလေအထူးဖြင့်ရန်ကုန်လိုနေရာမျိုးမှာအဲ့ဒါကတော့ဘယ်လိုမှရှောင်လို့ရတဲ့ဟာမဟုတ်ဘူးဒီတော့ဒီအဖွဲ့အစည်းတွေကဒီလောက်လက်ကပေးရတဲ့ရုံးတွေလိုတယ်မလိုတယ်ဆိုတော့အဖွဲ့အစည်းချင်းတစ်ခုရဲ့လိုရပုံမှာကြည့်ပြီးတော့သုံးသပ်မှာပေါ့
အမအခုရန်ကုန်မှာပေါက်နေတဲ့ဈေးကနယူးယောက်ကမန်ဟတန်ရပ်ကွက်တို့တိုးကျိုးမျိုးလေကောင်ကနေရာတွေတဲ့ဈေးကြီးနေတယ်ခင်ဗျကျွန်တော်တို့ဆိုဒီသတင်းရကစားမဟုတ်ဘူးထင်ပြီးတော့အဲ့ဒီ6000ဆိုတာအရန်အောင်မလွန်ရဲဘူးတရက်လောက်စောင့်ပြီးနောက်ဆုံး UNICEF ကိုယ်တိုင်ကပြောမှရှင်ဝတယ်ဒီလိုမတန်တဆဖြစ်နေတဲ့အဓိကအချက်ကောအပြည်သူတွေဒါမှမဟုတ်အမတို့လွတ်တော်ကိုယ်စားလှယ်တွေကသတိပြုမိကြပြီလားခင်ဗျဘာ
သာတော့သတိပြုမိတာကြာပါပြီပြည်သူတွေလည်းသတိပြုမိမှာပါညီသေးတွေပေါ့နော်အင်လာကတွေအင်တာအင်ပတာမှမြင့်မားနေတယ်ဆိုတော့ကဲဆိုလို့ရှိလို့ရှင်မတို့နိုင်ငံကပြည်သူတွေရဲ့ဖြတ်ဖြတ်ချင်းဝင်ငွေနဲ့ဒီအင်ဂျီမီဈေးတွေနဲ့နှိုင်းရှင်နိုင်လို့ရှင်ဘယ်လိုမှဆက်ဆံမှုမရှိတယ်လို့ပဲတောင်းမှမြင်ရတယ
်ဟုတ်ကဲ့ခင်ဗျအခု UNICEF အဖွဲ့ကရုံးကငါးကတလ6000ဆိုတော့တစ်နှစ်ကိုအမေရိကန်ဒေါ်လာတသန်းကျော်ပါတယ်ဒီအင်ဟာဝင်ကြီးဒီအင်ဟာဝင်ကြီးဟောင်းဘိုးချုပ်ဟောင်းတယောက်ရဲ့အင်လို့သိရပါတယ်အဲ့လိုအင်ချမ်းမြေတခြားပစ္စည်းတွေအများကြီးပိုင်တဲ့ပုံကိုယ်တွေကိုသူတို့ဘယ်လိုပိုင်ဆိုင်ခဲ့တယ်အခွန်ငွေတွေဘယ်လိုပေးဆောင်နေသလဲဆိုတာကိုယ်ကဲစင်စေးဖို့အစီအစဉ်တစ်ခုခု မလို့ဘူးလားခင်ဗျာအမတို့လွတ်တော့ဘာတွေများလုပ်နေလဲခင်ဗျာ
လွတ်တော့တယ်မှာအမတို့ကိုယ်စလဲတယောက်ကနေပြီးတော့ဒီဟိုအစိုးရအဖွဲ့ဝင်တွေပေါ့နော်ဝင်းကြီးတွေရဲ့ပိုင်ဆိုင်မှုတွေကိုအထုတ်ဖော်ပြောဖို့အစိုးရတင်းတာဒါမှမအောင်မြင်ခဲ့ပါဘူး
နိုင်ငံတကာမှာတော့ဒီအစိုးရခေါင်းဆောင်ပိုင်းတွေကျွန်တော်တို့ဝန်ထမ်းမြင်သူမဆိုတနေ့တခါဝင်ငွေဘလောက်ရှိတယ်အခွန်ဘလောက်ပေးတယ်ပြီးရင်ကျွန်တော်ခလေးတယောက်ရှိရင်တော့ဒေါ်လာ1000ဘောလေးပြန်ပေးတယ်ဒီတရားနေတော့ဒါပေမဲ့လူတိုင်းကတင်ပြရတယ်ခင်ဗျာဒီစနစ်ကိုတကယ်တမ်းဒီမိုကရေစီနိုင်ငံတစ်ခုကိုသွားမယ်ဆိုရင်တရားဝင်ပို့မယ်လင်းလင်းမရှိသင့်ဘူးလားခင်ဗျာ
အရှိတင်တာဘောကိုရဲ့ပိုင်ဆိုင်မှုကြီးဘာဖြစ်လဲအဲ့ဒါတည်းကလေကုကဟိုကုမောင်စုပြောသလိုပဲလေဟိုအခွန်အကောက်ခွန်နဲ့လည်းဆိုင်တယ်ဒါနဲ့မအရင်နဲ့ပြောဖို့ပါတယ်ဒီနိုင်ငံမှာတော့အကောက်ခွန်ကြီးကြီးဘူးဆိုတာအခွင့်အရေးမရှိသေးဘူးမရှိသေးရတဲ့အကြောင်းကလည်းပြည်သူလူထုတွေကနိုင်ငံတော်ကောက်လိုက်တဲ့အကောက်ခွန်တွေဟာပြည်သူတွေရဲ့ဘဝကိုဘယ်လိုအကျိုးပေးလဲဆိုတာကိုဟိုရှင်းရှင်းလင်းလင်းမှမမြင်ရတာရှင်းရှင်းလင်းလင်းနဲ့တိပိုင်ခွင့်မရှိမြင်ပိုင်ခွင့်မရှိဆိုတော့အကောက်ခွန်တွေပေးခြင်းနဲ့အစိတ်ကလည်းတိတ်ပြီးမရှိတော့ဘူးပေါ့
ဟုတ်ကဲ့ဒီ UNICEF ကိစ္စပေါ့လေကျွန်တော်တို့အရင်ဝင်ကြီးတာဝန်ယူခဲ့တဲ့ပုံကတယောက်ပါပဲသူကနိုင်ငံတကာအတွေ့အကြုံလည်းရှိတယ်ကျွန်တော်တို့ပြောတာတော့တကယ်တော့အစိုးရတင်ထားတဲ့မြေတွေတောင်မှအစိုးရပိုင်တဲ့အစာအုပ်တွေဝင်နေရကုန်မှရှိတယ်ပေါ့လေနေပြည်တော်အခုအစိုးရရွှေသွားတော့ဒါမျိုးတွေကိုအစိုးရကူညီမယ်ဆိုရင်ဆိုတော့ဒီကိစ္စမှာဒေါ်လာသက်သန်း UNICEF တခုရဲ့ဟို WHO လည်းဒေါ်လာသက်သန်းနီးပါးပါပဲဒီပတ်စံတွေကိုမြန်မာပြည်ရဲ့ကျန်းမာရေးလူမှုရေးပညာရေးကိစ္စတွေမှာအများကြီးသုံးနိုင်မယ်လို့တော့ဝေဖန်ပါတယ်ခင်ဗျဒါမျိုးအစိုးရစီစဉ်ပေးဖို့အမတို့လွှတ်တော်မှာတင်ပြရင်မကောင်းလားခင်ဗျ
ကြာစဉ်းစားရမယ့်ကိစ္စပေါ့နော်ဒါမှလည်းဒါအများဆုံးဖြတ်ချုပ်ရတာမဟုတ်ပါဘူးဘာဖြစ်လို့အခုအစိုးရနဲ့ဒီအဖွဲ့အစည်းတွေနဲ့ဘယ်လိုသဘောတူညီချက်ရှိလဲဆိုတာလည်းမအားမသိဘူ
းဟုတ်ကဲ့ကျွန်တော်ပညာရေးလေးဆက်ပြီးမေးချင်ပါတယ်အမေရိကမှာတော့အမှတ်တည်တဲ့အတိုင်းကလေးတွေကအထက်တန်းလို့သတ်မှတ်တဲ့12တန်းအထိအခမဲ့ပညာသင်ကြားခွင့်ရပါတယ်ခင်ဗျာအခမဲ့ဆိုတဲ့ထဲမှာကျောင်းသုံးစာအုပ်စာရိကရိယာကျောင်းကားမနက်ခင်းနဲ့နေ့လယ်စာတွေလည်းပါဝင်ပါတယ်အဝင်ငွေတော်တော်များရင်တော့လည်းနေ့လယ်စာအချို့ကြပေးရတယ်ပေါ့လေမြန်မာပြည်မှာရောဘယ်အတန်းလောက်ထိအခမဲ့ပညာသင်ကြားခွင့်ရဖို့ကလေးတွေဘယ်လိုအခြေအနေတွေရရှိဖို့အမှတ်အနေနဲ့မျှော်မှန်းပါသလဲခင်ဗျာ
တကယ်တော့အကောင်းဆုံးကတော့ကလေးတွေလုံးဝအခမဲ့ပညာသင်ကြားနိုင်တဲ့စနစ်ရှိနိုင်တော့ကောင်းတာပေါ့ဒါပေမဲ့ဒါဟာကိုယ့်ရဲ့စံတာကိုယ့်ရဲ့လိုအပ်ချက်တစ်ခုပေါ်မှာတည်တာမဟုတ်တကယ်ဘယ်လောက်လုပ်ပေးနိုင်လဲဆိုတာလည်းကြည့်ရအောင်မယ်လေဒီနိုင်ငံတော်ရဲ့ဘန်ဒါရေးအခြေအနေပေါ်မှာအများကြီးတည်တာပေါ့ပိုက်ဆံမရှိဘဲနဲ့ဘယ်လိုလုပ်လုပ်ပေးမလဲခုကခမောင်းဆိုပြောသွားသလိုပဲပေါ့နော်ဒီကျောင်းစာအုပ်တွေရောကျောင်းမှာလုပ်တဲ့ပစ္စည်းတွေရောအာဒီမင်းနဲ့စာအစနေ့လည်စာအစပေါ့နော်ဒါတွေအလုံးခမဲ့နိုင်ငံတော်ကပေးဖို့ဆိုတော့နိုင်ငံတော်ကဘန္တာတောက်မှုလိုတယ်လေလုပ်ပေးချင်တာလုပ်ပေးချင်တာပေါ့ဒါပေမဲ့တကယ်အခုဒီအချိန်နေမှာလုပ်လို့ဖြစ်ပါမလားမဖြစ်ဘူးလားဆိုတော့ဒါကတော့တက္ကန်တာပဲ
ဟုတ်ပါတယ်ခင်ဗျပြည်သူလူထုအတွက်ကဘယ်လိုကျမ်းမာရေးစေကူတာဝင်မျိုးတွေရရှိဖို့အမှရည်မှန်းထားပါသလဲခင်ဗျ
မတော်အခြေခံကျမရဲ့ကုသမှုလဲရစီခြင်းနေပေါ့နော်ဘာဖြစ်လဲဆိုတော့မတော်ဟိုအင်္ဂလန်မှာနေခဲ့စဉ်တုန်းကဆိုရင်သူတို့က National Health ဒီနိုင်ငံတော်ကနေပြီးတော့အမျိုးသားကျမရဲ့စီမံကိန်းအားဆိုလို့ရှိရင်ဟိုဘယ်သူမဆိုကျမရဲ့ချုပ်တဲ့လို့မတတ်နိုင်လို့မကုနိုင်ဘူးဆိုတာမရှိဘူးလေအဲ့တော့အဲ့လိုမျိုးကတော့ဒါအင်တန်ကောင်းတာပေါ့အဲ့ဒီဟာမျိုးဖြစ်နိုင်လို့ရှိရင်တော့မတော်ပြည်သူတွေအတွက်ဘယ်လောက်စိတ်အေးချမ်းရမလဲစဉ်းစားကြည့်လေအခုဆိုလို့ရှိရင်ပြည်သူတော်တော်များများဒီသားစုဝင်တယောက်ယောက်ကျမကြီးပြဿနာဖြစ်မှာအရန်ဆိုရင်ကြတယ်တယောက်ပြဿနာဖြစ်ပြီးဆိုရင်ကုံလိုက်တာကိုယ်ကြီးကုံလိုက်ပြီးတော့တခါတည်းအကျွေးတံတရားကိုချိုးဖောက်ထွက်လို့မရဘူးဖြစ်တာတွေကခဏခဏကြားရတယ်အဲ့တော့တကယ်တော့ကျွန်တော်တို့ပြည်သူတွေအားလုံးပေါ့နော်အခမဲ့ကျမကြီးစနစ်တစ်ခုအောင်မနေနိုင်တော့ကောင်းတာပေါ့ဒါဖြစ်နိုင်မဖြစ်နိုင်ဆိုတာဘယ်တော့ဖြစ်နိုင်ဆိုတာဒါတွေရတဲ့စဉ်းစားမယ့်ကိစ္စတွေပါ
ဟုတ်ကဲ့အမကျွန်တော်ဗမာပြည်မှာနေတော့ပေါ့နော်ဒီကျွန်တော်တို့ဒီသွားဆရာဝန်ရှိသွားတယ်ဆိုရင်ကျွန်တော်သွားကြိုက်လို့ဒါမှမဟုတ်သွားနှုတ်ချင်တဲ့အတွက်တော့မှသွားတာမျိုးခင်ဗျအဲဒီလိုကျွန်တော်6လတခါစစ်ဆေးပြီးတော့လိုအပ်တယ်လို့ဖားတယ်ထေးတယ်ပြင်းတယ်အဲဒါမျိုးတွေကျွန်တော်ကြားတော့မကြားဘူးဟိုကျွန်တော်တို့ဒါတော့ရန်ကုန်မှာနေခဲ့တာပေါ့နော်ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေမှာတော့ဒါဝန်ထမ်းအလုံးရတဲ့အခွင့်အရေးပါခင်ဗျဒီလိုကြိုတင်ကာကွယ်ကုသတဲ့စနစ်ကဗမာပြည်မှာရှိတော့မရှိဘူးဆိုတော့လူထုအတွက်အတော်ယူကျုံးမရဖြစ်စရာပဲမှာ
ဒီမကောင်းရတာမှာကိုယ့်ကိုပိုက်ဆံတော့တော်တော်ရှာယူရတာဘယ်နဲ့ကြိုတင်ပြီးသွားကူနိုင်ပါမလဲ
ဟုတ်ကဲ့
အဲ့တော့ဒါနိုင်ငံတနိုင်ငံလုံးရဲ့စီးပွားရေးအခြေအနေနဲ့လည်းဆက်ဆံရပါဘော
ဟုတ်ကဲ့ဒါပေမဲ့ကြိုတင်မကူနိုင်တော့ထားတကယ်လို့ဖြစ်တဲ့အချိန်မှာအခုကအများစုကဆေးရုံဆေးကန်းသွားတယ်ဆိုလို့ချင်းသူတို့ကိုယ်တိုင်ပါတီရဆာဝယ်ပေးတယ်ဆိုတာအခုချိန်ထိဖြစ်နေတုံးပဲခင်ဗျာဒါတွေကဘယ်တော့မြန်မြန်လောက်များအဲသူတို့အခြေခံကုသခွင့်ညီရနိုင်မလဲခင်ဗျာ
ဒါတော့မှန်းဆပြီးပြောလို့ခက်ပါတယ်ဒါအမေရမှာကျမရေးဝင်ကြီးကိုမေးမှာပဲဒါဖြေရမှာတော့မသိဘူးလေကျမရေးဝင်ကြီးကိုယ်တိုင်တောင်းမှဒီဖြေကိုတိတိကျကျဖြေနိုင်ပါမလားဆိုတာလေဒါစဉ်းစားကြရပါမယ်
ဟုတ်ကဲ့ခင်ဗျာဗမာပြည်မှာလည်းအခုတော့တချို့အစိုးရဝန်ထမ်းတွေကိုမေးခွန်းရပြီမဟုတ်လဲဆိုပါတော့ဝန်ကြီးအုပ်တိုက်ရိုက်မေးမြန်းဖို့ဆိုတော့အင်မတန်ရှာရှာပါပါပဲအခွင့်အရေးရသေးတယ်မိုက်ကျွန်တော်ကြုံကြရင်တော့မေးပါမယ်အဲ့
ဒါလေဒီမိုကရေစီမဖွင့်ပြိုးသေးလို့ပေါ့နော
်ဟုတ်ကဲ့ခင်ဗျာမေလ29ရက်နေ့ကပါကစ္စတန်နိုင်ငံမှာကိုဝင်3လရှိတဲ့အမျိုးသမီးတယောက်ကိုသူ့ဖခင်အပါဝင်မိသားစုတွေကသူတို့သဘောမတူတဲ့ယောက်ျားတဦးနဲ့လက်ထရမလားဆိုပြီးအုတ်ခဲတွေနဲ့ထုတ်ပြီးတတ်ခဲ့ပါတယ်ခင်ဗျာအဲ့လိုတတ်ဖြတ်တာတရားရုံးရှိမှဖြစ်တယ်ရဲတွေကလည်းအနီးမှာရှိရတဲ့တစုံတရာဝင်ရောက်တားဆီးတာမရှိဘူးတဲ့ခင်ဗျပါကစ္စတန်မှာအဲ့လိုတတ်ဖြတ်တာမျိုးကိုမိသားစုဂုံတိုက်ခါထိမ့်သိမ့်နဲ့လုပ်ရအော်နာကီလင်းလို့ခေါ်တယ်လို့လဲဆိုပါတယ်အမရဲ့သဘောထားကျွန်တော်သိပြသေးခင်ဗျ
ဒီဟာဟိုအခုမှဖြစ်တာမဟုတ်ပါဘူးအရင်လည်းကြားဘူးပါတယ်အဲ့လိုမျိုးတွေကလေ
ဟုတ်ကဲ့
အဲ့တော့ဒုသားမြရဲ့ဂုံတိုက်ခါဆိုတာဘယ်လိုလေးပဲပေါ်တာလဲဆိုတာဒါအများကြီးနည်းနည်းနည်းနည်းစဉ်းစားရမှာပါဟိုကျမတို့တယောက်နဲ့တယောက်ပေါ့နော်ဂုံတိုက်ခါကိုမြင်ပုံချင်းရတယ်မတူပါဘူးနောက်ပြီးတော့လူသားများဂုံတိုက်ခါဆိုတာကုလသမဂ္ဂရဲ့လူအခွင့်အရေးကြီးညာစာသားမှာထုတ်ဖော်ပြောထားတဲ့ဂုံတိုက်ခါမျိုးဆိုတာအခုအဲ့ဒီကုနာဖြစ်ရတဲ့မှာပါတဲ့ဂုံတိုက်ခါမျိုးမဟုတ်ပါဘူ
းဟုတ်ကဲ့ခင်ဗျာမြန်မာပြည်မှာလည်းဒီအမျိုးသမီးတွေအပေါ်အနိုင်ကျင့်တာမျိုးတွေရှိပါတယ်ခင်ဗျာဇနီးမယားတွေကိုသူတို့ယောက်ျားခင်မွန်းတွေကရိုက်နှက်တာမျိုးကိုနေ့တတူကအဖြစ်အပျက်တစ်ခုအနေနဲ့အလေးနဲ့အပြစ်လို့မမြင်ကြတော့ပါဘူးအများအပြင်းပေါ့ခင်ဗျာအနောက်ပြီးတော့အမျိုးသမီးတချို့ကိုအာရမဘာသာကူးပြောင်းခိုင်းတာတွေလည်းမကြာခဏကြားပါတယ်အဲ့ဒီလိုအမျိုးသမီးအခွင့်အရေးပြဿနာတွေကိုဘယ်လိုကင်တွယ်ဖြေရှင်းမလဲခင်ဗျာ
အဲ့ဒီဟာတော့မျိုးသီးအခွင့်အရေးနဲ့ပတ်သက်ပြီးတော့တာဝန်ယူထားတဲ့အစိုးရဌာနတွေကလည်းပါရမယ်ဒီအပြင်မှာလည်းအားလုံးပေါ့နော်ဒီလူမှုအတိုင်းဝိုင်းတစ်ခုလုံးကနေပြီးတော့အမျိုးသမီးတွေရဲ့အသိခါအမျိုးသမီးတွေရဲ့အခွင့်အရေးတွေကိုလေးထားတဲ့ရင်းကျေးမှုတစ်ခုမဆောက်တရမှာပေါ့
ဟုတ်ကဲ့မေလ29ရက်နေ့ကအစိုးရထုတ်ပြန်ခဲ့တဲ့ကိုးကွယ်ရာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းကိုအမှတ်ဘလို့မြင်ပါတယ်ခင်ဗျာ
ဒီကိစ္စတွေကအခုသက်ဆိုင်ရာကော်မတီတွေကနေပြီးတော့လေ့လာမှာပါလေ့လာပြီးမှဒါချွတ်တော်တင်မှာဆွေးနွေးမှာပါအဲ့ဒီချက်မှလည်းမတို့အဖွဲ့ချုပ်ကလည်းဝင်ပြီးဆွေးနွေးမှာပ
ါဟုတ်ကဲ့မိုင်းနောက်ဆုံးဒီဖွဲ့စည်းပုံပြင်ဆင်ရေးအခြေအနေဘယ်လိုရှိတယ်လို့ခြုံငုံပြီးပြောနိုင်မလဲခင်ဗျာ
မတို့အမြင်မှာတော့ပြည်သူတော်တော်များများကတော့ဒါကိုစိတ်အားထက်ပါနေဒါပေမဲ့တချို့အဖွဲ့အစည်းတွေအစိုးရအတိုင်းဝိုင်းကတချို့အစိတ်ပိုင်းတွေကဆေးအမထက်တာမပြင်းပြင်းနဲ့စိတ်မရှိဘူးလို့ဒီလိုပဲနေပါတယ်
ဟုတ်ကဲ့အမရေကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရပါတယ်ဒါပဲနော်ကမ္ဘာဆူ